တော်ရရှိမြတ်ဗျာဥရောပနိုင်ငံတွေကိုနှစ်ပတ်ကြာခီးစဉ်ဖြင့်ရောက်ရှိနေတဲ့ကာဒီနယ်ယဟန်မင်းကြီးရန်ကုန်ကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးချားလ်စ်ဘူဟာမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့လူမျိုးစုတိုက်ပွဲတွေနဲ့ဘာသာရေးပဋိပက္ခတွေပြည်လည်ရေးဆက်လက်ပြီးတော့ဝိုင်းဝန်းကူညီကြဖို့နိုင်ငံတကာအတန်းဝိုင်းကိုတိုက်တွန်းလိုက်ပါတယ်။ဒါအပြင် NLD အစိုးရတည်လက်ထက်မြန်မာနိုင်ငံမှာစစ်မှန်တဲ့ညီညာရေးတိစောက်နိုင်မယ်လို့သူ့အနေနဲ့မျှော်လင့်ချက်တွေရှိကြောင်းတမ်ဘော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာအစိုးရကတရားမျှတမျှတနဲ့ညှိနှိုင်းဆွေးနွေးပေးဖို့လိုအပ်ကြောင်းဆရာတော်ကမိန့်ကြားတော်ပါတယ်။ဥရောပကိုရောက်ရှိနေတဲ့ဆရာတော်ကြီးချားလ်စ်ကိုမတ်အင်ဂျင်နီယာဆက်သွယ်မေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ။
England, Scotland, Brussels, Surrey, Europa နိုင်ငံတွေခီးစဉ်အတွင်းဆရာတော်ကြီး Charles Bow ဟာဘာသာရေးကောင်းဆောင်တွေအစိုးရအဖွဲ့ဝင်တွေလွှတ်တော်အမတ်တွေနဲ့တွေ့ဆုံရမှာမြန်မာနိုင်ငံတွင်းဖြစ်ပွားနေတဲ့ပဋိပက္ခတွေရပ်ဆိုင်ပြီးငြိမ်းချမ်းရေးရဖို့အတွက်နိုင်ငံတကာအနေနဲ့ဆက်လက်ဝိုင်းဝန်းကူညီကြဖို့တိုက်တွန်းခဲ့ကြောင်း VOA ကအခုလိုမိကြပါတယ်
။ဆရာတော်ရဲ့ခံယူချက်နဲ့ဆရာတော်ရဲ့အချံပေးချက်ကိုတောင်းဆိုတဲ့အခါမှာမြန်မာပြည်ကိုပေါ့နော်အတူပဲဆက်လက်ပြီးတော့ကုညီဆောင်ရှောက်ကြဖို့မြန်မာပြည်ကိုအားပေးဖို့ရန်အတွက်ပေါ့နော်အထူးသဖြင့်ဘာသာရေးကြောင့်မို့ပြည်ပခဖြစ်တာလေးတွေမှာဝိုင်းရှင်းပေးဖို့ရန်နည်းနည်းတက်မတော်နဲ့တိုင်းရင်းသားတွေဖြစ်ပျက်နေတဲ့ပြည်ပခစစ်ဖြစ်ပွားမှုမှာမှာအတတ်နိုင်ဆုံးငြိမ်းချမ်းရေးရရှိနိုင်ဖို့ရန်အတွက်ဝိုင်းဝန်းကူညီကြဖို့နဲ့မြန်မာပြည်မှာအထူးလိုအပ်တဲ့ပညာရေးဘက်မှာပေါ့နော်အထူးဖြင့်ကလေးသူငယ်များမြန်မာပြည်မှာပညာရေးတိုးတက်နိုင်ဖို့ရန်အတွက် quality education ရနိုင်ဖို့ရန်အတွက်ဆရာတော်အနေနဲ့အကြံပြုပေးတဲ့ဟာတွေလည်းပဲရှိပါလား
ဆရာတော်ဒီ Charles Bow ဦးဆောင်တဲ့ကက်သလစ်ဘာသာရေးအဖွဲ့အနေနဲ့လည်းကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအပါအဝင်တရုတ်မြန်မာနယ်စပ်မှာရှိနေတဲ့စစ်ပြေးဒုက္ခသည်စခန်းတွေကိုအကူအညီအများပြားပေးနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့အဓိကလိုအပ်ချက်တွေနဲ့ပတ်သက်လို့တော့ဆရာတော်ကြီးကအခုလိုမိန့်ပါတယ
်ငြိမ်းချမ်းရေးရနိုင်ဖို့တက်မလို့အနေနဲ့ကတော့ဒီအစိုးရအသိနဲ့အထူးပဲစူးစမ်းသွားရမယ့်အရာဖြစ်ပါတယ်ကချင်ဘက်ကဒီ ethnic groups တွေအနေနဲ့လူလားတန်းတဲ့ချက်ကတော့သူတို့ကအထူးဖြင့်တက်ခရေးရစဲရေးမလို့ခင်ကိုသူဘက်ကလူဆန္ဒရှိတာကဒီအလုံးဒီ federation နဲ့ပတ်သက်လို့သူတို့ကတော့ပဲအာကူအာထားအဲ့ဒါကိုအစိုးရအသိနဲ့လုပ်ပေးနိုင်မယ်လို့ထင်တယ်သူပြီးနောက်တစ်ခုကပါလဲ resources တွေမှာဒီပြည်တွင်းမှာတရားစာတတွေမှာတရားမျှတစွာနဲ့ညံ့နိုင်ဖို့ရန်အတွက်ဒီအချက်နှစ်ချက်အဓိကကိုရတယ်ဆိုလို့ရှိရင်သူတို့အနေနဲ့ညှိချမ်းရေးလုပ်ဖို့ရန်အတွက်အစီအစဉ်ရှိပါတယ်ဒီတက်မတော်အနေနဲ့ကတော့ဥပဒေကိုလိုက်ပါ follow the rules of law ဆိုပြီးတော့ပြောတဲ့အခါမှာပါလေ ethnic groups တွေအနေနဲ့ပေါ့နော်သူတို့အနေနဲ့စစ်တပ်တွေနေရာကိုလည်းနှချပေးသူတို့အနေနဲ့သူ surrender လုပ်ပြီးအဲ့လိုဆိုပြီးအဲ့ရောက်ပဲဟိုလုပ်နေတဲ့အခါမှာအစိုးရအသိအနေနဲ့ပေါ့နော်နှစ်ဖက်စလုံးကိုတရားမျှတစွာနဲ့ညှိချမ်းရေးကိုရနိုင်ဖို့ရန်အတွက်ဆွေးနွေးနိုင်ဖို့ရန်အတွက်ဆရာတော်ကမျှော်လင့်တယ်ပေါ့
ဆရာတော်အနေနဲ့ရောဒီဘာသာရေးကောင်းဆောင်ကြီးတဲ့ဦးအနေနဲ့ဒီအခုလက်ရှိ NLD အစိုးရပေါ့နော်ဒေါက်ဆန်းစုကြည်ပါဝင်ဒီသမ္မတဦးတင်ကျော်တို့ဘာလို့လဲဆွေးနွေးပြောဆိုဖို့အစီအစဉ်များရှိပါလားရှင
်အများကြီးရှိပါတယ်အများကြီးရှိပါတယ်ဒေါက်ဆန်းစုကြည်ဆိုတာဆရာတော်နဲ့တီးကြတာပဲ75နှစ်လောက်ရှိပါပြီသူရဲ့ဒီသားစုနဲ့သူရဲ့ကလေးတွေကစပြီးဆရာတော်ဒီလိုသားစုနဲ့တော့ခင်မင်ခဲ့ပြီးနောက်ပိုင်းမှာသူတို့မျိုးပေါ့နော်ဘာသာရေးနဲ့ပတ်သက်လို့ပဲဖြစ်နေဆရာတော်နေအခုလောလောဆယ်တော့သူတို့အလုပ်အလုပ်ရှုပ်နေကြတဲ့အတွက်ကြောင့်ဆရာတော်အနေနဲ့လည်းပဲအမှတ်တူတွေတော့မဝင်သေးပါဘူးဒါပေမဲ့ဒီလိုသူတို့အလုပ်အစီအမံနေအေးစည်းနေဖြစ်သွားတဲ့အခါမှာဘာသာရေးအနေနဲ့ပေါ့နော်ဘာသာရေးအနေနဲ့ကြံပြုနိုင်ဖို့ရန်အတွက်ပါဝင်နိုင်ဖို့ရန်အတွက်ဒီလိုဆိုကကက်သလစ်ဖြစ်တဲ့ကြောင့်ခရီးယံဖြစ်တဲ့ကြောင့်ခရီးယံများအနေနဲ့ပေါ့နော်နိုင်ငံတည်ဆောက်ရေးမှာဘယ်လိုလုပ်ပြီးတဲ့နောက်ပါဝင်နိုင်မလဲတွတ်တရအောင်ဘယ်လိုလုပ်နိုင်မလဲသူဖြစ်လူမှုရေးမှာသူပညာရေးဘက်မှာပေါ့နော်ဘယ်လိုများကူညီပေးနိုင်မလဲဒီနိုင်ငံရေးခုပြင်းလင်းချမ်းရေးဘက်မှာပဲဖြစ်စေသူဘာသာရေးများပြည်ပခဖြစ်တာမှာဖြစ်ဘယ်လိုမျိုးအေးစင်းနဲ့ရှင်းလင်းသွားနိုင်မလဲဆိုတာကိုလည်းပဲဝိုင်းဝန်းကူညီနိုင်ဖို့ရန်အတွက်အထူးပဲဆန္ဒရှိတယ
်ဒီတော့တွင်မှာပဲတိုင်းနာလက်နက်ကင်အဖွဲ့အားလုံးပါဝင်ဆွေးနွေးနိုင်ရေး27ရာစုပင်လုံညီလာခံအမြန်ဆုံးကျင်းပနိုင်ဖို့ဆောင်ရွက်နေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြခဲ့တဲ့တနင်္လာနေ့မှာပြောကြားခဲ့ပါတယ်ရှင်